တနင်္ဂနွေလိုဖြစ်ခဲ့ရဲ့စည်ရေးသဘောတူစာချုပ် NCA ကိုလွှတ်တော်မှအတိပြုချက်ယူပြီးဆက်လက်လှုပ်ဆောင်သွားမယ်လို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြောဆိုလိုက်ပါတယ်။နောက်အစိုးရတက်လက်ထက်မှာဒီကိစ္စကိုအစကနေပြန်လည်လှုပ်ဆောင်စရာမလိုပဲဆက်ပြီးတော့လှုပ်ဆောင်နိုင်အောင်ခိုင်မာအောင်လုပ်သွားမယ်လို့လည်းသူကပြောပါတယ်။တိုင်းသားကောင်းဆောင်တို့က MCA ကိုလွှတ်တော်မှပါအတိပြုချက်ယူပြီးတရားဝင်လှုပ်ဆောင်ပေးဖို့ဒီအချက်ကိုတောင်းဆိုထားတာပါ။ဒီစာချုပ်ကိုဒီလက်ရှိအစိုးရလက်ထက်မှာအပြစ်သက်ချုပ်ဆိုမယ်လို့လည်းလွှတ်တော်မှာပြောဆိုသွားပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မိခါကသတင်းပေးပို့ထားပါတယ်ရှင
်။ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကအခုလိုပြောဆိုလိုက်တာပါ။ဒီစာချုပ်ကိုလက်ရှိအစိုးရလက်ထက်မှာအပြစ်သက်ချုပ်ဆိုမယ်လို့လည်းလွှတ်တော်မှာပြောဆိုခဲ့ပေမဲ့ဘယ်အချိန်ဘယ်အဖွဲ့တွေနဲ့ဘယ်လိုချုပ်ဆိုမလဲဆိုတာကိုတော့တိကျစွာပြောဆိုခဲ့ခြင်းမရှိပါဘူး။
ကျွန်တော်တို့အစိုးရလက်ထက်မှာတိတ်မကြခင်မှာ nationwide ceasefire agreement ကိုလက်မှတ်ကိုးနိုင်အောင်စူးစမ်းပါမယ်။ပြီးလို့ရှိရင်ကျွန်တော်တို့ကအလဲဆုံးတော့ framework လောက်တော့ဆွဲနေအောင်လုပ်ပြီးတော့မှဒါမျိုးလဲစွတ်တော်မှာအပြင်စူးပြီးတော့မှနောက်အစိုးရကဒီတက်ကပြန်မစားဘဲနဲ့လုပ်နိုင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းကြော်တင်ပြန်လည်တင်ပြပါပါတယ်။
တိုင်းရင်းသားတွေဘက်ကလက်နက်ကင်ပြိပကဖြစ်ပွားနေမှုမှာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအရာဖြေရှင်းခွင့်မရတဲ့အတွက်အခုလိုဖြစ်ပွားနေရတာဖြစ်ကြောင်းထောက်ပြမှုတွေရှိတယ်လို့ဦးအောင်မင်းကပြောပါတယ်။ဒီအတွက်နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကကတိပြုခဲ့တယ်လို့နိုင်ငံရေးဆွေးနွေးပွဲမှာဘယ်လိုအကြောင်းအရာတွေဆွေးနွေးနိုင်မလဲဆိုတာကိုသူကအခုလိုပြောပါတယ်
။နိုင်ငံရေးပြဿနာတွေကအဲ့ဒီအချိန်မှာဆက်မှာဖြစ်တဲ့အတွက်အဲ့ဒီအချိန်မှာဖက်ဒရယ်ကိစ္စတွေဟလာဖွဲ့စည်းပုံအခြေခံဥပဒေကြောင်းလေးကိစ္စတွေအဲ့ဒီကိစ္စတွေမှာအဲ့ပါသုံးနည်းချက်မှာဖြစ်တဲ့အတွက် political dialogue ကအရေးကြီးတယ်။ကြောက်မလို့အခုတည်းကဒီ political dialogue အတွက်ကျွန်တော်လမ်းကြောင်းဖွင့်ထားတယ်ဆိုတော့ကျွန်တော်တင်ပြလိုပါတယ
်။ဦးအောင်မင်းတင်ပြချက်အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်အမတ်ဦးဝင်းထိန်ကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်
။ဒီနိုင်ငံလုံးပြည်ထောင်စုရေးဟာမူကျင်းအားဖြင့်တော့ဘူအားဖြင့်တော့လက်ခံရမယ်၊ကျူလဲကျူဆိုရမယ်။ဒါတော့ဟုတ်တယ်လက်မနေရာလက်မထိုးရမယ်လို့ပြောတယ်။ဆိုတော့လည်းတို့တော့ဟုတ်တယ်လက်မနေရနေရကလက်မထိုးမယ်ဆိုရင်တို့တော့အတူတူရနေပြီအဲ့ဒီတို့တော့ဥထာရီကိုဒီလက်မထိုးတင်မထိုးတင်ဆိုတော့အပေါင်းကြီးရဲ့ယူလို့လိုတယ်လို့ကျွန်တော်ပြောတာဒီလိုအဖွဲ့ကြီးတဲ့အဖွဲ့ကမတရားလို့ပြညာခံထားတဲ့အဖွဲ့တွေဖြစ်တယ်အကျိုးချုပ်တယ်ဆိုရင် agreement လုပ်တယ်ဆိုရင်အဲ့ဒီ agreement တွေဟာအဲ့ဒီစာချုပ်တွေဟာတရားဝင်မှုရှိမရှိဆိုတာဥပဒေကြောင်းရကျေပြန့်ဆွေးနွေးမှဆုံးဖြတ်တင်တယ်လို့ကျွန်တော်တင်ပြလိုက်တာဒီချိန်မှာရုပ်ရက်ဝဲနေနေပြီပါတီရဲလက်ရှုပ်နေတယ်အဲ့ဒီမှာဒီNCA ကိုဆော့ပြင်းလက်မထိုးတာလို့အချင်းရှိမရှိဆိုတာသူကရပါလို့တိုက်တွန်းတယ
်။တီတူးလွတ်တော်ကိုယ်စားလှယ်ဒေါ်နန်းစေဘွားကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်နိုင်မှသာလက်မထိုးနိုင်မှာဖြစ်ကြောင်းလက်ရှိစည်ရေးတွေ့ချက်မှုတွေကိုတတိထားရှောင်ကျင်ဖို့လိုအပ်နေသေးတယ်လို့အခုလိုထောက်ပြပြောဆိုခဲ့ပါတယ်
။တချို့နေရာဒီတတ်တယ်မှာဒီအပြစ်အခရပ်တန်းရေးကိုမဆောင်ရွက်နိုင်တဲ့နဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေရှစ်ဆက်ပြီးနေရာဝင်ယူတာတွေရှိလာတယ်တော့ကြားပြရပါတယ်အခုသမီးကျမတို့ရဲ့အရင်ဒီနယ်ဖားဖို့မဲဆန္ဒနယ်ဘက်မှာရှိနေတဲ့ဒီတမဟာငါဘက်မှာလည်းပဲတမတော်ဘက်ကစစ်စင်ရေးဆောင်ရွက်ဖို့ဆိုပြီးတော့တကဟိုခြိတက်ပြီးတော့အဲ့ဒီမှာအင်အားတွေကိုအသုံးပြလာတာကိုတွေ့ရတယ်လို့ပြောတဲ့အတွက်ကြောင့်တစ်ဖက်မှာရှိတဲ့လက်နက်ကန်အဖွဲ့အစည်းတွေအတွက်ယုံကြည်မှုတွေညှို့လန့်နေတာကိုလည်းတွေ့ရပါတယ်ဒီလိုမျိုးမဖြစ်စေဖို့အတွက်လူနှစ်ဖက်ကိုစစ်စင်ရေးတွေကိုဖြေလျှော့ပေးဖို့လည်းလိုအပ်ပါတယ်
လက်ရှိတိုင်းရင်းသားတွေမှာမတရားအသိဉာဏ်ထားဆဲဖြစ်တဲ့အပေါ်ဥအောင်မင်းကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အတွက်မတရားသိဉာဏ်ထားချက်ကိုမဖြုတ်သိမ်းနိုင်ပေမဲ့ဒီစာချုပ်ကိုချုပ်ဆိုနိုင်ဖို့အတွက်သမရကိုရိုင်းတိုက်တွန်းထားတာကြောင့်စာချုပ်ဟာတရားဝင်အကျုံးဝင်ကြောင်းဒီကနေ့ပြည်ထောင်စုလွှတ်တော်မှပြောဆိုလိုက်ပါတယ်လက်ရှိတိုက်ပွဲတွေဖြစ်ပွားမှုနဲ့ပတ်သက်ပြီးဥအောင်မင်းကအခုလိုပြောဆိုခဲ့ပါသေးတယ
်အရှင်တို့ကဖြစ်ခဲ့တဲ့တိုက်ပွဲရဲ့ 95%95% short term ဖြစ်ပါတ
ယ်။လက်ရှိမှာလက်နက်ကင်တိုင်းရင်းသားကောင်းဆောင်တွေဘက်ကတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ် NCA ကိုအစိုးရနဲ့လက်မှတ်ရေးထိုးတဲ့အခါတိုင်းရင်းသားလက်နက်ကင်အဖွဲ့အားလုံးပါဝင်ရေးမှုကိုဆက်လက်ကင်ဆွဲပြီးဆွေးနွေးသွားမယ်လို့ပြောဆိုထားပါတယ်။